တနိုင်ငံလုံးအပြည့်ရဲ့သဘောတူစာချုပ် NCA ကိုလက်မှတ်ရေးမထိုးထားရသေးတဲ့ NMSB မွန်ပြည်သက်ပါတီနေနဲ့ NCA ကိုလက်မှတ်ရေးထိုးမယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောလိုက်ပါတယ်။မွန်နိုင်ငံရေးပါတီတွေမွန်လူထုအခြေပြုအဖွဲ့အစည်းတွေနဲ့ဒီကနေ့မော်လမန်မြို့မှာတွေ့ဆုံပြီးတော့သဘောထားဆန္ဒရယူပြီးတဲ့နောက်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။အပြည့်စုံကိုထိုင်းချီဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်။
NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတော့တိုင်းဒါလက်နက်ကိုင်ဖွဲ့တွေကြားအမည်မတူညီမှုတွေရှိနေပေမဲ့မွန်ပြည်တပ်ပါတီအနေနဲ့ကတော့ NCA ကိုလက်မှတ်ရေးထိုးသွားမယ်လို့မွန်ပြည်တပ်ပါတီဗဟိုလွတ်မှုဆောင်ကော်မတီဝင်ပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှက VOA ကိုပြောပါရယ
်ခုဒီအချိန်ဒီကာလကြာတော့ဒီကျွန်တော်တို့ဒီအားလုံးပါဝင်ရေးဆိုရဲအားလုံးပါဝင်ရအောင်ဒီ NCA လမ်းကြောင်းမှာဆိုတဲ့အပေါ်မှာဒီမြောက်ပိုင်းဖွဲ့တွေကလည်းပဲဒီသူတို့ကိုနှိုက်ကြပါနော်သူတို့ကိုနှိုက်ကြလည်းပဲဒီ NCA လမ်းကြောင်းတိုင်းမတော်တော့ဘူးအဲဆိုလာတဲ့သဘောထားတွေကြည့်လာတဲ့အပေါ်မှာလည်းပဲကျွန်တော်တို့ဒီဆွဲချက်ပြီးတော့ကျွန်တော်တို့ဒီမှာလည်းသဘောထားတရပါလေသဘောထားတရဆိုတော့ကဒီအားလုံးပါဝင်ရေးဆိုတဲ့ဟာနောက်တိုက်ပွဲရကြီးဆိုတဲ့ဟာကမဖြစ်နိုင်တော့ဘူးလေလက်တွေ့အခြေအနေရအဲရောက်အဲရောက်လည်းပဲဒီ NCA လမ်းကြောင်းကိုရှောက်မဲ့ကျွန်တော်တို့ဒီဘဝသူ UNFC ဖွဲ့စည်းတွေနဲ့ဒီဒီလက်တွဲပြီးတော့ NCA ကိုကျွန်တော်တို့အခုတော့ဒီရေးထိုးနိုင်ဖို့ရေးထိုးပြီးတော့ကဒီနိုင်ငံရေးဆွေးနွေးပွဲတော်ဘူးအဲ့ဒီသဘောထားတော့ချလာခဲ့တဲ့သဘောရှိ
မွန်ပြည်တပ်ပါတီအနေနဲ့ NCA လက်မှတ်ရေးသွေးကိစ္စနဲ့ပတ်သက်ပြီးဒီကနေ့မော်လမြိုင်မြို့မွန်ပြည်တပ်ပါတီရုံးခန်းမှာမွန်နိုင်ငံရေးပါတီတွေမွန်လူထုအခြေပြုဖွဲ့စည်းတွေရဲ့သဘောထားဆန္ဒရယူခဲ့တာပါ NCA ကိုအရင်ကဘာကြောင့်လက်မှတ်မရေးသွေးတယ်လဲဆိုတဲ့အပေါ်မွန်ပြည်တပ်ပါတီရဲ့သဘောထားကိုလည်းနိုင်ဝင်းလှကဆက်ပြောပြပါတယ
်ကျွန်တော်တို့သဘောထားကလည်းပဲဒီ NCA ကိုဒီကျွန်တော်တို့ကို၌ကိုယ်တိုင်ကလည်းပဲဒီပါဝင်ကြီးဆွဲထားတော့ဒီ NCA ငူကြမ်းအစီပေါ်လေနော်အဲဒီမှာလည်းဒီနှစ်ဖက်လက်ခံထားတဲ့အစီကိုဖြတ်ဖြတ်လက်ခဲ့ပြီးဒါပေမဲ့လည်းကျွန်တော်တို့ NCA ကိုမထုတ်ဖြစ်သေးတာကမထုတ်ဖြစ်သေးတာနော်ကျွန်တော်တို့လက်မခံတာမဟုတ်ဘူးမထုတ်ဖြစ်သေးတာကဒီတပြည်လုံးတိုင်းတာဆောင်တဲ့ပြခတ်ရစဲကြီးစာချုပ်ဆိုတဲ့အတိုင်းတပြည်လုံးပြခတ်ရစဲဖို့နောက်တိုက်ပွဲတွေဖြစ်နေတိုက်ပွဲတွေရစဲဖို့အဲ့ဒီနှစ်ချက်ပေါ်လေကျွန်တော်တို့တောင်းဆိုရတယ်အဲ့ဒီချက်နဲ့ပြည်စုံတော့ NCA ကိုအချိန်မဆိုင်ဖို့မယ်အဲ့ဒီတော့
UNSC ကညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေတင်ပြထားတဲ့အချက်ကိုချက်ကိုအစိုးရကမူရလက်ခံပြီးဖြစ်တဲ့အတွက်မွန်ပြည်တပ်ပါတီအနေနဲ့လက်မှတ်ရေးထိုးရေးမှာအဆင်ပြေနိုင်လိမ့်မယ်လို့လည်းဆွေးနွေးပွဲကိုတက်ရောက်လာကြတဲ့လူထုဖွဲ့စည်းတွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေကမြင်နေကြပါတယ်မွန်မျိုးရာဒီမိုကရေစီပါတီကနေ1990ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းနိုင်တောင်းရှင်ကတော့မွန်ပြည်တပ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးတဲ့ကြောင်းအဖွဲ့တွေကလည်းအကြံပြုခဲ့တယ်လို့ပြောပါတယ
်မာလမတိုးသေးလေဆိုတာအားလုံးကကြံပြည်တယ်။ဘာလို့လဲဆိုတော့အခု27ပြည်လုံးကိုသွားနေတဲ့အခါကျအစိုးရကလည်းသွားနေတယ်။ဟိုတပ်ကလည်းသွားနေတဲ့အခါကျတော့ဘလူးကြီးမွန်နေနဲ့ကအဲ့ဒီ NC ကိုသွားနိုင်လို့ဒီဒီငင်းချမ်းရေးရဖို့မွန်ကလမတိုးသေးလေ NC အဲ့ဒီလိုပဲကြံပြည်ကြတာတော့
ဝါလနက်ကန်ဖွဲ့ UWSP UWSA ဦးဆောင်ပြီးဖေဝါရီလနောက်ဆုံးပတ်ကကျင်းပခဲ့တဲ့ဗန်ခန်းညီလာခံရဲ့စီဝေးပြီးထုတ်ပြန်ကြေညာချက်ထဲမှာ NCA ကိုဆက်မလုပ်တော့ဘဲငင်းချမ်းရေးစာချုပ်သစ်ကိုဖော်ဆောင်မယ်လို့ပါရှိပါတယ် UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SSPP မြောက်ပိုင်းရှမ်းပြည်တပ်မတော် TNL တပ်အံပလောင်တပ်ဖွဲ့မိုင်းလာတပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ MNDAA တို့တက်ရောက်ခဲ့တဲ့အဲ့ဒီပန်ခန်းစည်းဝေးမှာ NCA ကိုလက်မခံတဲ့သဘောထွက်လာတဲ့အတွက် UNSC နဲ့အကြမ်းမှာအမြင်ကွဲလှဲတဲ့သဘောတွေရှိလာတာပါ UNSC အဖွဲ့အနေနဲ့ကတော့တင်ပြထားတဲ့အချက်ကိုချက်ကိုခိုင်မအောင်ထပ်မဆွေးနွေးပြီးနောက် NCA ကိုလက်မှတ်ထိုးမယ်ဆိုပြီးမတ်လ14ရက်နေ့မှာကျင်းပပြီးစီးခဲ့တဲ့ UNSC ဗဟိုလွှတ်မှုဆောင်ကော်မတီစည်းဝေးမှာစုံမြတ်ထားပါတယ်ခင်ဗျာ
နိုင်ကိုရင်တင်ပြပို့ထားတာပါ